Welcome to the Voice of America in Burmese.
Mingla meneke ma shin. Washington myo ro VOA American tan ga ni Myanmar takrit 1388 khu tagu la pye jaw 9 ye. Tajan atat ni khrin ni 2019 khu April 16 ye. Tanung ni nen ne khin a season go Myanmar sanaw chain minet 6 nai ga ni 9 nai thi line to meter 32 40 49 ga ni dai yai thong lin taw ma ba shin. Jama engine nai ma.
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရီးယားကျွမ်းဆောင်မှာတင်မာမှုတွေဖြစ်နေတဲ့အချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ပန်ဆာတောင်ကိုရီးယားနိုင်ငံကိုဒီစနေနေ့ကထွက်ခွာသွားပြီဖြစ်ပါတယ် YBS ရှင်လိုင်းတွေအတွက်တရုတ်နိုင်ငံ Yutong Company ကဘတ်စကာအစီးရေ1000ဝယ်ယူဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကသဘောတူလိုက်ပါတယ်ဒီလိုသတင်းတွေအပြင်မြမအတာတကြံနဲ့ဆိုင်တဲ့နောက်ဆုံးသတင်းတွေကိုလည်းဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်
ကောင်းပါပြီရှင်စနေနေ့ကကျင်းပခဲ့တဲ့မြောက်ကိုရီးယားရဲ့စီးရေးပြအခမ်းအနားမှာအမေရိကန်နဲ့ပတ်သက်လို့ဘာတွေပြောသွားပါသလဲ
တောင်ကျတို့오늘국제무대에서는자주와평화를바라는인류의공통된
ကောင်းဆောင်ကြီးကင်ဂျုံအန်းရဲ့အနီးကပ်လက်ထောက်တူကအမေရိကန်ကိုချိန်ချောက်ပြောကြားသွားတာပါ။သတင်းအစီအစဉ်အပြည့်မှအပြည့်စုံကိုတင်ဆက်ပေးဖို့ရှိပါတယ်။ဒါ့အပြင်ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူတကြံတေးတချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးမှာပါ။နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင်။
ကိုရီးယားကျွမ်းဆောင်မှာတင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ပန်စ်ဟာတောင်ကိုရီးယားနိုင်ငံကိုတင်းနေငွေနေမှာတွားရောက်တာအပါအဝင်အာရှပစိဖိတ်ဒေသအတွက်ခီးထွက်ခွာသွားပြီဖြစ်ပါတယ်။အာရှပစိဖိတ်ဒေသအတွင်းကတောင်ကိုရီးယား၊ဂျပန်၊အင်ဒိုနီးရှားနဲ့ဩစတြေးလျတို့အပြင်ဟာဝိုင်ကျွန်းကိုပါတွားရောက်မဲ့ဆယ်ရက်ကြာခီးစဉ်အတွက်ဒုသမ္မတမိုက်ပန်စ်ဟာဝါရှင်တန်ဒီစီမြို့တော်ကနေစနေနေ့မှာထွက်ခွာသွားတာဖြစ်ပါတယ်။ဒုသမ္မတတဦးအနေနဲ့ပထမဆုံးအကြိမ်အာရှပစိဖိတ်ဒေသကိုတရားဝင်တွားရောက်တဲ့ဒီခီးစဉ်အတွင်းမြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရေးလှုပ်ဆောင်မှုတွေအပါအဝင်ကုန်သွယ်ရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုခေါင်းဆောင်အသီးသီးနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။ဒုသမ္မတမိုက်ပန်ဆာအမေရိကန်အစိုးရအနေနဲ့အာရှပစိဖိတ်ဒေသအတွင်းကမဟာမိတ်တွေနဲ့လှုပ်ဖော်ကမ်းပဲနိုင်ငံတွေအပေါ်အထူးတန်ဖိုးထားပြီးချင်းကပ်လှုပ်ဆောင်သွားမယ်ဆိုတာကိုထပ်လောင်းပြောကြားသွားမှာဖြစ်ကြောင်းဒုသမ္မတရဲ့ပြောခွင့်ရမတ်လော့တာက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာစနေနေ့မှာအများကမျှော်လင့်ထားတဲ့အတိုင်းနျူကလ িয়ার ဆန်တာဖောက်ခွဲမှုမပြုတ်လုံနိုင်ခဲ့ပေမဲ့လည်းအေပီလ15ရက်နေ့မှာကြောက်ရွံ့တဲ့မြောက်ကိုရီးယားနိုင်ငံကိုစတင်တီထောင်သူလက်ဖြင့်လက်ရှိခေါင်းဆောင်ကင်ဂျွန်အွန်ရဲ့အဖိုးဖြစ်သူကင်မီလ်ဆွန်းရဲ့မွေးနေ့အထိမ်းအမှတ်အဖြစ်ကျင်းပတဲ့စီးပွားအခမ်းအနားကိုကင်ဂျွန်အွန်ကိုရင်တက်ရောက်ခဲ့ပါတယ်။နောက်ဆုံးရရှိတဲ့သတင်းတွေအရကတော့မြောက်ကိုရီးယားကစနေနေ့မှာပြုတ်လုဖို့ရှိတဲ့ဒုံးကျည်ဆန်တာပြုတ်လုမှုအစီအစဉ်ဟာမအောင်မြင်ပဲပြတ်သွားခဲ့တယ်လို့ဆိုပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အဖိုးဖြစ်တဲ့နိုင်ငံကိုတည်ထောင်သူကင်အီဆွန်းရဲ့အသက်105နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်နေနှစ်ဆန်းနေမင်းကြီးထွက်လာတဲ့နေ့ကိုကျင်းပရမှာစနေနေ့ကကမ္ဘာတဝန်းကလူတွေအားလုံးမြင်စေဖို့အတွက်သူ့ရဲ့စစ်တပ်အင်အားကိုပြသခဲ့ပါတယ်။ပျောင်ယန်းကပြည်သူရင်ပြင်မှာစနေနေ့ကဘန်ကယ်ရီနဲ့ချီတိုက်ကြတဲ့စစ်သားတွေနဲ့ပြည့်နေပြီးမြောက်ကိုရီးယားခေါင်းဆောင်တွေကအင်အားပြလာတဲ့ rocket launcher မျိုးစုံလက်နက်မျိုးစုံနဲ့စစ်ကားတွေတန်ချက်ကကားတွေကိုကြည့်ရှုစစ်ဆင်နေတာပါ။လက်နက်ဆိုင်ရာကြမ်းကျင်သူတွေကတော့တချို့ဒုံးကျည်တွေဟာ ICBM လို့ခေါ်တဲ့ကမ္ဘာတိုက်ကြီးတိုက်ကနေနောက်တိုက်ကိုကြောပြီးပစ်ခတ်နိုင်တဲ့ပဲ့ထင်းတက်ဒုံးကျည်အမျိုးအစားတွေဖြစ်မယ်လို့ယုံကြည်ကြပါတယ်။ဒီထဲမှာထောက်လိုက်ရခက်တဲ့ရေပြင်အောက်ကနေပစ်ခတ်နိုင်တဲ့ဒုံးကျည်အမျိုးအစားလည်းပါပါတယ်။ပြတာတဲ့လက်နက်တွေထဲမှာအမေရိကန်လေတပ်အခြေစိုက်စခန်းရှိရာ Guam ကျွန်းထိရောက်နိုင်တဲ့တာလတ်ပစ်ဒုံးကြီးမပစ်ခတ်ခင်မှာထောက်လန်းရခက်ခဲတဲ့မြေပြင်ကနေပစ်လွှတ်ရတဲ့တာလတ်ပစ်ဒုံးကြီးအစ်တစ်ခုလည်းပါဝင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စစ်လေရင်တွေကိုလည်းခင်မီဆောင်ရင်မြေပေါ်မှာပုံစံမျိုးမျိုးနဲ့ပြန်တမ်းပြီးပြတာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဟာမကြာခင်အချိန်တွေအတွင်းမှာပဲအမေရိကန်နဲ့အပြန်အလှန်ဆီးချင်းချမှုတွေကိုလုပ်နေတာပါ။
စီးရီးယားနိုင်ငံမြောက်ပိုင်းကစစ်ဖြစ်နေတဲ့မြို့နှမြို့ကနေဘေကင်းရကိုပြောင်းချွေဖို့ပြင်ဆင်နေတဲ့လူတွေတင်ဆောင်ထားတဲ့ဘတ်စကားရင်နှန်းကိုကားနဲ့အသေးခံဘုံခွဲတက်ခတ်ခဲ့တဲ့အတွက်လူအများပြားသေဆုံးဒဏ်ရသွားပါတယ်။တိုင်းပြည်မြောက်ပိုင်းအလက်ပုံမြို့မှာစနေနေ့နောက်ပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီတက်ခတ်မှုအတွက်ကယ်ဆယ်ရေးလုပ်သားတွေကအပြည့်စည်တွေကြားအသက်ရှင်ကျန်တဲ့သူတွေကိုလိုက်လံရှာဖွေနေပါတယ်။အတိုက်ခံအင်အားစုတွေရဲ့ Inap Baladi ဆိုတဲ့ website ရဲ့အဆိုအရကတော့အစောပိုင်းစုံစမ်းစစ်ဆေးမှုတွေအရလူ80ခန့်သေဆုံးသွားကြောင်းဖော်ပြထားပြီး White Helmets ကစားရေးအဖွဲ့ကတော့အနည်းဆုံးလူ100လောက်တည်တယ်လို့ခန့်မှန်းထားပါတယ်။တည်ဆုံးသူအများစုဟာ IS Islamic War စစ်သွေးကြွတွေရဲ့လာပေါင်းများစွာပိတ်ဆို့ခြင်းခံနေရတဲ့ရှီးအားကျွေးရသားတွေဖြစ်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။ဒါပေမဲ့အဲ့ဒီဒေသမှာရှီးအားတွေကိုမကြာခဏတိုက်ခိုက်လို့ရှိတဲ့စီးရီးယားနိုင်ငံအတွင်းကအယ်ခေရာအဖွဲ့နဲ့ဆက်နွယ်တဲ့ဆူနီဂျီဟာအုပ်စုတွေတည်ရှိတဲ့နေရာဖြစ်ပါတယ်။
တရကီမှာလက်ရှိလွှတ်တော်စနစ်ကနေတမရမှာအုတ်ထုတ်မှုအာဏာအပြည့်အဝရှိစေမဲ့စနစ်ကိုပြောင်းလဲမဲ့လူမှုဆန္ဒခံယူပွဲကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့ရှိပါတယ်။တကယ်လို့ထောက်ခံမှုရခဲ့မယ်ဆိုရင်တော့တမရရဲ့အာဏာတိုးလာစေမဲ့ဖွဲ့စည်းပုံပြင်ဆင်မှုတွေကနေကမ္ဘာပေါ်မှာအာဏာအရှိဆုံးအရေးကောက်ခံတမရတဲ့ပေါ်ထွက်လာမှာဖြစ်ပါတယ်။ထောက်ခံသူတွေကတော့တရကီနိုင်ငံအနေနဲ့ဘယ်တော့မှမကြုံဘူးတဲ့ချိမ့်ချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်ဒါကလိုအပ်တယ်လို့ပြောပါတယ်။ကန့်ကွက်သူတွေကတော့ဒီလိုလှုပ်လိုက်ခြင်းအဖြစ်တရကီနိုင်ငံကိုအာဏာရှင်နိုင်ငံဖြစ်လာစေမယ်လို့သတိပေးပါတယ်။ဆန္ဒခံယူပွဲမှာထောက်ခံမဲ့ရဖို့ရှေ့လမ်းကနေဥဆောင်လှုပ်ရှားနေတဲ့တရကီတမရရီဆက်တပ်အာဒိုဝမ်ကတော့ပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်လိုက်ခြင်းအဖြစ်နိုင်ငံတည်ငြိမ်မှုရှိအောင်လုပ်နိုင်မှာဖြစ်တယ်လို့မအောင်မြင်တဲ့အာဏာသိမ်းမှုတွေနောက်ပိုင်းအဲဆစ်သွေးကြော်တွေနဲ့ကတ်တဲ့ပုံတွေရဲ့ဇက်တိုက်ချိမ့်ချောက်မှုတွေကိုထိထိရောက်ရောက်တုံ့ပြန်သွားနိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒီပြပြင်ပြောင်းလဲမှုတွေမှာတမရကဝင်ကြီးတွေကိုခန့်အပ်နိုင်မှာဖြစ်တယ်လို့ဗတ်ကျင်ဝင်ချက်ထားခွင့်ဥပဒေထုတ်ပြန်ခွင့်တွေလွှတ်တော်ဖြတ်သိမ်းခွင့်တွေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာပိုင်ခွင့်တွေရှိနေတာပါ။ဒါပြင်ဝင်ကြီးချုပ်နဲ့ဝင်ကြီးများအဖွဲ့ကိုလည်းဖြတ်သိမ်းပြန်မှာဖြစ်ပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရန်ကုန်မြို့တွင်ပြည့်စွက်နေတဲ့ YBS ရင်လိုင်းတွေတိုးချဲ့တဲ့အနေနဲ့ဘတ်စကားအစီးရေ1000ဝယ်ယူဖို့တရုတ်နိုင်ငံယူတွန်ကုမ္ပဏီနဲ့အပီလာ7ရက်နေ့ကသဘောတူညီလက်မှတ်ရေးထုတ်လိုက်ပြီးဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းကခီးတဲ့ပို့ဆောင်ရေးကဏ္ဍမှာယင်အစီးရေလိုအပ်ချက်ရှိနေတဲ့အတွက်တရုတ်အစိုးရနဲ့ညှိနှိုင်းပြီးအခုလိုဝယ်ယူလိုက်တဲ့ဘတ်စကားတွေဟာမေလအတွင်းရောက်ရှိလာမှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကုခဲမှုအာဏာပိုင်အဖွဲ့အတွင်းရေးမှူးဒေါက်တာမောင်မောင်ပြောတာကိုကိုးကားပြီးကျေးမုံသတင်းစာမှာဖော်ပြထားပါတယ်အခုယူတောင်းကုမ္ပဏီကဘတ်စကားတွေကိုကျွမ်းကျင်သူပညာရှင်တွေနဲ့ညှိနှိုင်းပြီးမှဝယ်ယူခဲ့ခြင်းဖြစ်တယ်လို့လည်းဒေါက်တာမောင်မောင်ကပြောပါတယ် YBS ရင်လိုင်းတွေကို၈နှစ်အတွင်းနိုင်ငံတကာအဆင့်မီဖြစ်အောင်တိုးချဲ့ဆောင်ရွက်တော့မှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောတာကိုကိုးကားပြီးတရုတ်အစိုးရပိုင်း China Daily သတင်းမှာဖော်ပြထားပါတယ်ရန်ကုန်မြို့အတွင်းပြည့်စွက်နေတဲ့မထထရင်လိုင်းတွေကိုဖျက်သိမ်းပြီး YBS စနစ်နဲ့ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကအစထိုးပြည့်စွက်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ကနဦးကာလမှာရင်အရေးအတွက်မလုံလောက်မှုတွေစတင်ပြည့်စွက်တဲ့ YBS ဘတ်စကားလိုင်းတွေအကြောင်းခီးတဲ့တွေကိုကြိုတင်အသိပေးမှုပိုင်းမှာအားနည်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ရန်ကုန်မြို့အတွင်းနေ့စဉ်ခီးသွားပြည်သူ 2.5 တန်းလောက်အတွက်လက်ရှိမှာဘတ်စကားအစင်ရေ 3,500 နဲ့ရင်လိုင်းပေါင်း89လိုင်းပြည့်စွက်ပေးနေတာဖြစ်ပါတယ်
မလေးရှားရောက်မြန်မာအမျိုးသမီးဒုက္ခသည်တွေအတွက်ရန်ပုံငွေရှာတဲ့အနေနဲ့အညတရအမျိုးသမီးတရေကောင်းများလို့နာမည်ပေးထားတဲ့လေးအချာရန်ပုံငွေပွဲတော်ကိုဧပြီလ23ရက်ကနေ26ရက်နေ့အထိမလေးရှားနိုင်ငံကွာလာလမ်ပူမှာကျင်းပနေပါတယ်2010ကမြန်မာအမျိုးသမီးဒုက္ခသည်တွေဥဆောင်တဲ့ project တန်မှာရန်ပုံငွေပွဲမှာလက်မှုပစ္စည်းတွေကိုအဖုံးလုံးတက်တက်တာတာနဲ့ရောင်းချပြီးအမျိုးသမီးတွေရဲ့ဆွမ်းအားပြတ်တဲ့စီမံကိန်းတွေလှုပ်ဆောင်ခဲ့ရမှာအောင်မြင်ခဲ့တာမို့အခုနောက်ထပ်တစ်ပွဲထပ်ပြီးတော့ကျင်းပတာလို့တနက္ကနီတာ NGO အဖွဲ့ကပြောပါတယ်အခုရန်ပုံငွေပွဲမှာပါဝင်ဆင်နွှဲခဲ့တဲ့တာမာအဖွဲ့ကတော့မြန်မာနိုင်ငံကတိုင်းဒေသလူမျိုးစု၄မျိုးကအမျိုးသမီး50ကျော်အတွက်ဒီတာမာအဖွဲ့ကနှစ်ဆင်မလေးရင်းကင်ငွေ3000ခွဲလောက်ကုန်ကျနေတယ်လို့ပြောပါတယ်ဒီပွဲတော်မှာအမှုပညာလက်ရာတွေကိုခင်းကျင်းပြသထားပြီးရောင်းချမှာပါပြပွဲကိုပြင်သစ်အမှုပညာအကြံပေးလက်ဖြစ်အရှိတောင်အရှာအမှုပညာကျွမ်းကျင်သူလည်းဖြစ်တဲ့ဂျဟိန်းဖရာရဲ့အကူအညီနဲ့ကျင်းပတာဖြစ်ပြီးပါဝင်ပြတာတဲ့အမှုပညာလက်ရာအသစ်တွေထဲမှာမြန်မာနိုင်ငံကဖြူမွန်မလေးရှားကနန်ကင်ဟိုးနဲ့ပြင်သစ်ကကက်သရင်းဒမ်မစ်လက်တို့ရဲ့လက်ရာတွေလည်းပါပါတယ်သူတို့ရဲ့အမှုပညာလက်ရာတွေကိုအားလုံးခံစားနိုင်မှုအတွက်ဈေးနှုန်းတက်တက်တာတာနဲ့ရောင်းချမယ်လို့ပြောပါတယ်မလေးမှာတလကျန်နှစ်ဆင်ကျင်းပတဲ့ MAP ရင်ကျေးမှုပွဲတော်မှာဒီပြပွဲကိုထည့်သွင်းကျင်းပတာပါ
အိန္ဒိယရူပီငွေတန်ဖိုး35တန်းနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ5သိန်းခွဲကျော်တန်ဖိုးရှိတဲ့မြန်မာနိုင်ငံကခိုးသွင်းလာတဲ့ရွှေချောင်း80ကိုဧပြီလ14ရက်နေ့ကအိန္ဒိယအစိုးရဗန္ဒငွေကြေးဆိုင်ရာထောက်လှမ်ရေးအဖွဲ့ DRI ကဖမ်းဆီးရမိလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ကတဆင့်လူနှစ်ယောက်ကတဲဆောင်လာတဲ့အလေးချိန်အဖြစ် 17.65 ကီလိုဂရမ်ရှိတဲ့အဲ့ဒီရွှေချောင်းတွေကိုကလကတ္တာမြို့မှာဖမ်းဆီးလိုက်ခြင်းဖြစ်ကြောင်း DRI အရာရှိတွေကပြောပါတယ်။
ဒီကနေ့တနင်္ဂနွေနေ့ဟာမဟာတကြံနောက်ဆုံးနေ့ဖြစ်တဲ့တကြံအတက်နေ့ပါမြန်မာနိုင်ငံတဝန်းတကြံရေကစားသူတွေနောက်ဆုံးနေနဲ့အစွမ်းကုန်ပျော်မြူးကြမဲ့နေ့လည်းဖြစ်ပါတယ်ဒီနှစ်မှာတကြံမိုးရင်းမှုန်တိုင်းကြောင့်အပူဓာန်သိပ်မခံစားကြရတဲ့လို့တချို့ဒေသတွေမှာတော့မိုးရွာသွန်းပြီးလေပြင်းတိုက်ခတ်မှုတန်ခံရတာမို့အဆောက်အဦတွေပျက်စီးခဲ့ပါတယ်မိုးရေသေးစားတောက်စားပြီးလမ်းစီကမလိုက်နာမှုတွေရင်းကုန်မစင်မကျဲမောင်းနေမှုတွေကြောင့်ရင်တိုက်မှုတွေနဲ့ရင်တိမ့်မှန်မှုတွေကြောင့်တေဆုံးတန်ရာရသူတွေရှိခဲ့ပါတယ်တကြံအချို့နေ့နဲ့အကြမ်းနေနှစ်အတွင်းရင်တိုက်မှုကြောင့်10ဦးတေဆုံးပြီး80လောက်တန်ရာရရှိခဲ့တာပါ
ဆက်လက်ပြီးတော့နိုင်ငံတကာထိတ်တန့်သတင်းလွှာတပုတ်ကိုပြောပြမှာပါမြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာကစိတ်ဝင်စားနေတဲ့နျူကလ িয়ার စမ်းသပ်မှုလုပ်တာကိုမတွေ့ခဲ့ရပဲစနေနေ့ကလွတ်မြောက်သွားခဲ့ပြီးဖြစ်ပါတယ်ဒီလိုမစမ်းသပ်ရအောင်အမေရိကန်ကစီးရေးအင်အားပြချင်းချောက်မှုတရုတ်ကစီးပွားရေးကန့်သက်ထိန်းချုပ်မှုတို့ကိုလုပ်ခဲ့ကြတာပါကင်ဂျုံအန်ဟာအမေရိကန်နဲ့တိုက်ခိုက်ဖို့စီစဉ်ထားခဲ့ပေမဲ့လက်လျှော့သွားတာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ် VOA သတင်းတောက် Brian Burden ရဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စန္ဒာကပြောပြမှာပါရှင
်မြောက်ကိုရီးယားနိုင်ငံပန်ဂျရီနျူကလ িয়ার စမ်းသပ်တဲ့နေရာကလှုပ်ရှားမှုတွေကိုအခြေခံပြီးမြောက်ကိုရီးယားဟာနိုင်ငံတည်ထောင်သူရဲ့အထိတ်မှတ်နှစ်မှာနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်လင်မလားဆိုတဲ့ခံမှန်းချက်ဟာအကောင့်ထဲဖြစ်မလာခဲ့ပါဘူး2016 January လကစပြီးမြောက်ကိုရီးယားဟာအနုမြူစမ်းသပ်မှု2ကြိမ်နဲ့တာရိုတာစီပရင်တာဒုံးကျည်တွေအများအပြားစမ်းသပ်လာခဲ့တာပါဒီနှစ်မှာတော့အမေရိကန်ပြည်ထောင်စုကုန်းတွင်းပိုင်းအထိပစ်ခတ်နိုင်တဲ့ ICBM ခေါ်တိုက်ချင်းပစ်ပရင်တာဒုံးကျည်တိစောက်မှုနောက်ဆုံးအဆင့်ရောက်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကပြောထားပါတယ်ဒါပေမဲ့ဒီလိုအမေရိကန်အမျိုးသားလူမျိုးရေးကိုတိုက်ရိုက်ချင်းချောက်နိုင်တဲ့တာဝေးပြစ်ဒုံးကျည်စွန့်ရည်မျိုးမြောက်ကိုရီးယားလှုပ်ဆောင်လာမဲ့ကိစ္စကိုဟန်တာဖို့ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥစားပေးတရားအဖြစ်ချမှတ်ထားပါတယ်။အမေရိကန်ပစိဖိတ်စစ်ထနာချုပ်ကဒီပါတွင်မှာပဲနျူကလ িয়ার စွန့်အင်သုံးလေယာဉ်တင်သင်္ဘော USS Carl Vinson ကိုဒုံးခွင်းဖြတ်သင်္ဘောတွေခြံရံပြီးကိုရီးယားကျွန်းဆွယ်ဒေသစီစီလွှတ်ခဲ့ပါတယ်။ပြည်ကြဲအပကစီးရအစုရဒါရုလက်နဲ့အဆုံးပြုတဲ့အတွက်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့ကိစ္စကလည်းမြောက်ကိုရီးယားပေါ်ထရမ့်အစိုးရကစီးရအရေးယူမယ်ဆိုတဲ့ပြောကြားချက်ကိုပိုးပြီးအခိုင်အမာဖြစ်စေခဲ့ပါတယ်။ဒီစီးရတိုက်ခိုက်မှုအပြီးမှာထရမ့်အစိုးရဟာပေါ်ပေါ်ထင်ထင်ချင်းချောက်ငွေညှစ်တဲ့လမ်းကြောင်းကိုစတင်လိုက်ပြီလို့မြောက်ကိုရီးယား KINA သတင်းဌာနကဝေဖန်ထားပါတယ်။အခုလောလောဆယ်မှာမြောက်ကိုရီးယားဟာအမေရိကန်ရဲ့စီးရဖိအားကြောင့်နျူကလ িয়ার စမ်းသပ်နိုင်တဲ့ကိစ္စကိုနောက်ဆုတ်သွားပြီးဆိုသည့်အတိုင်းဒါဟာယာယီရဆိုင်တဲ့သဘောလောက်ပဲဖြစ်နိုင်ပါလိမ့်မယ်။စနေနေ့မှာပြုလုပ်တဲ့စီးပြအခမ်းအနားမှာတော့ SLBM လို့ခေါ်တဲ့ရေငုပ်သင်္ဘောကနေပြစ်လွှတ်နိုင်တဲ့ပေဒိန်တဒုံးကျည်တွေတခုတ်တရပြသသွားပါတယ်။ဒါဟာသူတို့ရဲ့ဘက်ဆုံစီးရေးစွန့်ရည်ဖိဖိသာသာတွေ့တယ်မှုရှိခဲ့တယ်ဆိုတာကိုဖော်ထုတ်လိုက်တဲ့သဘောလေးဖြစ်ပါတယ်။ကင်ဂျွန်အန်ရဲ့အနိကလက်ထောက်သူဖြစ်တဲ့ချိုရွန်ရေးကစေးပြရင်မြန်မာမင်းကုန်းပြောကြရင်အမေရိကန်ကိုသတိပေးတဲ့စကားအခုလိုထက်သွင်းပြောကြပါတယ
်။동지들오늘국제무대에서는자주와평화를바라는인류의공통된지향에역행하고도전하는침략과강권행위들이노골화되고있습니다
아메리칸비랑주가쪽도고무심무친얀싸따크라이엔쪽도의돌란이큰아리가체몽따크무네쳇친변래똥변라이마ဖြစ်ပါတယ်အကျွမ်းမဲ့စစ်ပွဲဆင်နွှဲလာရင်ကျုပ်တို့ကလည်းအကျွမ်းမဲ့စစ်ပွဲနဲ့တုံ့ပြန်မယ်နျူကလ িয়ার စစ်ပွဲဆင်နွှဲလာရင်ကျုပ်တို့ရဲ့နျူကလ িয়ার တိုက်ပွဲစစ်ပညာနဲ့အညီခြေမုံသွားမှာဖြစ်ပါတယ
်ဒါပြင်အမေရိကန်ပြည်ထောင်စုဟာကိုရီးယားကျွန်းဆွယ်စီမဟာဗျူဟာမြောက်နျူကလ িয়ার လက်နက်ပစ္စည်းတွေသယ်ဆောင်လာပြီးနျူကလ িয়ার စစ်ဖြစ်စေမဲ့အခြေအနေတရက်ကိုလှုံ့ဆော်ဖန်တီးနေတယ်မြောက်ကိုရီးယားဟာညီညာရေးလိုလားတဲ့ဆိုရှယ်နိုင်ငံတစ်ခုဖြစ်ပေမဲ့စစ်ကိုမကြောက်ဘူးဘယ်တော့မှဆောင်လွှဲမှလည်းမဟုတ်ဘူးလို့လည်းပြောကြသွားပါတယ်။အစောပိုင်းကစစ်ဖက်ထုတ်ပြန်ချက်တည်းမှာတော့အမေရိကန်အစိုးရဟာစေယူထားမှုကိုအဆုံးသတ်ရင်သတ်မသတ်ရင်အပြင်းထန်ဆုံးလက်တွန်းပြန်မှုကိုခံရလိမ့်မယ်။ကျူကျော်လာတဲ့အမေရိကန်ရေတပ်မှလည်းအသက်ရှင်ကျန်ရေးသူတယောက်မှရှိလိမ့်မယ်မဟုတ်ဘူးလို့ထင်ချောက်ထားကြတာပါ။ဖက်မှာတော့အမေရိကန်သမ္မတထရမ့်ဟာမြောက်ကိုရီးယားကိုထိန်းချုပ်ဖို့ တရုတ်နိုင်ငံကိုဖိအားပေးလာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်လှုပ်ဆောင်ပေးတဲ့အတွက်ကုန်သွယ်ရေးသဘောတူညီချက်တွေကိုစသားထိုးထိုးပေးဖို့ကန့်လန့်ထားပါတယ်။ကုလသမဂ္ဂရဲ့ဆန့်ကျင်အတိုင်းမြောက်ကိုရီးယားရဲ့ကြောင်မီးသွေးတင်စင်ဘော်တွေကိုတရုတ်ကပြန်လွှတ်လိုက်တဲ့အတွက်လဲကျူးသမ္မတချီချင်းဖင်ကိုမစ္စတာထရမ့်ကချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဝင်ငွေကောင်းတဲ့ကြောင်မီးသွေးတင်ပို့မှုအလုံးကိုလည်းတရုတ်ကပိတ်ပင်ထားလိုက်ပါပြီ။မြောက်ကိုရီးယားဟာသူတို့ရဲ့ကုန်သွယ်မှု 90% ကိုတရုတ်နဲ့လုပ်နေရတာပါ။ကိုရီးယားကျွန်းဆွယ်တင်းမာမှုပြည်လည်ရေးအတွက်တရုတ်သမ္မတကအပြင်းထန်လှုပ်ဆောင်နေတယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကဆိုပါတယ်။တရုတ်နိုင်ငံသားဝန်ကြီးကတော့နှစ်ဖက်စလုံးအပြန်အလှန်ရန်စချင်းချောက်မှုတွေကိုအပြုမူရရောစကားအရပါမလုပ်ကြမပြောကြဘူး။ပြန်ပြင်ရခက်လှုပ်ရကန်ရခက်သွားတဲ့အထိမဖြစ်စေအောင်ထိန်းသိမ်းကြဖို့ပြောဆိုထားတာလည်းဖြစ်ပါတယ်။တရုတ်အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုဆန့်ကျင်တဲ့ဆိုပေမဲ့တစ်ဖက်မှာလည်းသူနေစားမှာမတီးမငင်းဖြစ်မဲ့ပြင်းထန်တဲ့လှုပ်ရတွေနဲ့ဒေသတွေမှာအမေရိကန်တကူအာဏာကြီးမားလာစေမဲ့လှုပ်ရမျိုးအတွက်တော့တွန်းဆုတ်နေကြမှာ
ဥကြဆန်သားပါရှင်အခုလိုကမ္ဘာမှာဆေးရေးချင်းချမှုတွေရှိနေပေမဲ့လည်းကျမတို့မြန်မာနိုင်ငံမှာအတာတကြံကာလသရရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါတယ်ရှင်မကြခင်မှာလည်းတကြံတေးတချင်းတပုတ်ထုတ်လွှင့်ပါပါအခုဆက်လက်တင်ဆက်မယ့်ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာတော့မြန်မာပြည်မှာကျင့်သုံးနေတဲ့တရားရုံးစနစ်ကြောင့်တရားစီရင်ရေးမှာအဂတိလိုက်စားမှုများနေပုံကိုဥအောင်ခင်ကသုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ဒီအစိုးရရဲ့လက်ထက်မှာထုတ်ချုပ်ရေးဘက်ကတရားစီရင်ရေးမှာဝင်ရောက်ဆက်ဖက်တာကြောင့်တရားပြတ်မှုမရှိဘူးလို့လွှတ်တော်ရှေ့နေတွေဝေဖန်လာတာကြာပါပြီ။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာလည်းအရင်ပုံစံအတိုင်းဆက်သွားနေလို့တိုးတက်မှုမရှိဘူးလို့ NLD ပါတီတာဝန်ရှိပုဂ္ဂိုလ်ကပါပြောလာပါတယ်။နိုင်ငံခြားဥပဒေရေးအဖွဲ့အစည်းနဲ့ဥပဒေပညာရှင်တွေကလည်းမြမတရားရုံးစနစ်ရဲ့အားနည်းချက်တွေကိုထောက်ပြကြပါတယ်။မြန်မာပြည်မှာတရားလွတ်တော်ချုပ်အခြေခံဥပဒေဆိုင်ရာတရားခုံရုံးနဲ့စစ်ဘက်ဆိုင်ရာတရားရုံးစသဖြင့်တရားရုံး၃မျိုးရှိပါတယ်။ဒီထဲမှာနိုင်ငံသူနိုင်ငံသားနဲ့အများဆုံးထိတွေ့နေတာဟာတရားလွတ်တော်ချုပ်ဖြစ်ပါတယ်။နောက်တော့တိုင်းနယ်ပြည်နယ်တရားသူကြီးချုပ်14ဦးရှိပြီးသူတို့အောက်မှာခရိုင်တရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အထူးတရားရုံး22ခုရှိပါတယ်။ဒါပေမဲ့မြို့နယ်တရားရုံးနဲ့ဥပဒေရုံးတွေဟာတိကျမတည်ရှိပဲအုပ်ချုပ်ရေးရုံးတွေစုပေါင်းတည်ရှိတာဟာမဆလာခေတ်ကလေးကဖြစ်ပါတယ်အခုလဲမြို့နယ်တရားရုံးအချို့ဟာအထွေထွေအုပ်ချုပ်ရေးဌာနပိုင်မြေပေါ်မှာရုံးဖွင့်ထားရတဲ့အတွက်တိကျရပ်တည်နိုင်တဲ့သဘောကင်းလွတ်နေတယ်လို့မြင်ကြပါတယ
်ပြည်ထောင်စုတရားလွှတ်တော်ချုပ်ဟာအောက်တရားရုံးတွေကိုကြီးကြပ်ကိုယ်ကဲနိုင်တာကြောင့်အမြင့်ဆုံးတရားရုံးဖြစ်ပါတယ်ဒါပေမဲ့တရားလွှတ်တော်ချုပ်ဖွဲ့စည်းပုံတရားသူကြီးချုပ်ခန့်အပ်ပုံနဲ့ယာဒူးတက်တန်းကာလကိုကြည့်ရင်အုပ်ချုပ်ရေးကဘလောက်ချုပ်ကင်ထားတယ်ဆိုတာကိုသိနိုင်ပါတယ်တကယ်တော့ဆေးအစိုးရအာဏာသိမ်းပြီးမကြာမီ1988စက်တင်ဘာ26ရက်နေ့ကထုတ်ပြန်တဲ့တရားစီရင်ရေးဥပဒေကသဘောတရားအလုံးကို2008အခြေခံဥပဒေမှာတွေ့နိုင်ပါတယ်ဦးသိန်းစိန်အစိုးရမပေါ်ပေါက်မီ2010အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းတဲ့ပြည်ထောင်စုတရားစီရင်ရေးဥပဒေအတိုင်းဆက်လက်ကျင့်သုံးနေပါတယ်အခြေခံဥပဒေကသတ်မှတ်တဲ့အရေးချင်းရှိသူကိုတရားသူကြီးချုပ်အဖြစ်သမရကရွေးချယ်ခန့်အပ်တာကိုလွတ်တော်ကလက်ခံရပါတယ
်ဥပဒေဘွဲ့ရစစ်မှုထမ်းဦးထွန်းထွန်းဦးကိုသမရဦးသိန်းစိန်က2017 February လမှာတရားသူကြီးချုပ်အဖြစ်ခန့်အပ်ပါတယ်အခုမှ62နှစ်သာရှိသေးတာမို့အပြစ်မရှိရင်နောက်ထပ်9နှစ်အမှုတမ်းနိုင်ပါတယ်လွတ်တော်ချုပ်တရားသူကြီးအနည်းဆုံး9ဦးအများဆုံး10ဦးကိုသမရကခန့်နိုင်ပါတယ်တရားလွတ်တော်ချုပ်ဟာနိုင်ငံအတွင်းကတရားရုံးအားလုံးကိုကြည့်ချက်ကိုခဲ့ရပါတယ်တရားလွတ်တော်ချုပ်ကိုစစ်မှုထမ်းဟောင်းကဥဆောင်နေတာဟာတရားစီရင်ရေးအုပ်ချုပ်ရေးနဲ့စစ်တပ်တို့ရဲ့ဆက်သွယ်မှုကိုပြသရာရောက်ပါတယ်တိုင်းနယ်ပြည်နယ်စစ်ရေးကူကတရားသူကြီးချုပ်တွေကိုလည်းသမရကရွေးချယ်ခန့်အပ်တာမို့အမြင့်ဆုံးတရားရုံးတွေမှာလွတ်လပ်တဲ့တရားစီရင်ရေးကိုကျင့်သုံးနိုင်ဖို့အလားအလာမရှိဘူးလို့မြင်ကြပါတယ
်တရားစီရင်ရေးလွတ်လပ်မှုရှိတယ်ဆိုတဲ့အင်္ဂလန်နိုင်ငံမှာတော့ Lord Chancellor ကတရားသူကြီးခန့်အပ်တဲ့အစဉ်အလာကိုရပ်ဆိုင်ပြီးတရားရေးရာခန့်အပ်မှုကော်မရှင်ကို2006မှာစတင်ကျင့်သုံးပါတယ်။ကော်မရှင်အဖွဲ့ဝင်တွေဟာအရေးအချင်းအရာတရားမျှတစွာရှင်ပြိုင်ပြီးယာဒူးကိုရယူကြသူတွေဖြစ်ပါတယ်။တရားစီရင်ရေးအားကောင်းလာအောင်ဖွဲ့စည်းတဲ့ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာဥပဒေပညာအတွေ့အကြုံရှိသူတွေကိုတရားသူကြီးအဖြစ်တ တရားကြီးရဲ့အခန်းအမှုကော်မရှင်ကခံထားပါတယ်တရားသူကြီးအားလုံးအသက်80မှာအငြင်းစားယူရပါတယ်တရားသူကြီးခံအမှုကိုရှင်းရှင်းလင်းလင်းလုပ်ပြီးမှ2009မှာတရားကြီးဝန်ကြီးဌာနဖွဲ့စည်းတော်မှ Lord Chancellor ဟာဝန်ကြီးဖြစ်လာပေမဲ့ယာတုမခန့်နိုင်တော့ပါဘူ
းနိုင်ငံတော်အချုပ်အခြာအာဏာရဲ့ကဲမှာသုံးပြဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်ရမြပိုင်းခြားသုံးစွဲရင်အပြန်အလှန်ထိန်းချုပ်နိုင်တယ်လို့အခြေခံဥပဒေပုံမှန် 7 ကကဖော်ပြပါတယ်တရားစီရင်ရေးမှာအဂတိလိုက်စားတာတွေကိုတင်စားတွေပေးကြပြီးမြင်ပြတ်ထန်းတဲ့နီလာအတိုင်းတရားသူကြီးကိုဆွဆွဲပစ်တင်တာမျိုးမတွေ့ရသေးပါဘူး2013မှာပြတ်ထန်းတဲ့တရားရုံးများကိုမတိမဲ့မြင်ပြုမှုဥပဒေကလည်းအဂတိလိုက်စားတဲ့တရားရုံးကိုအကာအကွယ်ပေးသလိုဖြစ်နေပါတယ်အကျဉ်းဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်တရားသူကြီးတွေဟာအုပ်ချုပ်သူစစ်အာဏာပိုင်လက်အောက်မှာနှစ်ပေါင်းများစွာအမှုတန်းငယ်တာမှုအထက်လူကြီးအကြိုက်လိုက်လုပ်ပြီးအဂတိလိုက်စားမှုတန်တရားမှာကိုကြိုးရှာနေကြတာကြာပါပြီနိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာစီရင်ချက်ဟာသရုပ်အပြည့်ဆုံးပါပဲတေချာလွတ်လပ်ပြီးဥပဒေကိုရိုသေလေးစားတဲ့တရားရုံးစနစ်ပေါ်ထွက်လာအောင်2008အခြေခံဥပဒေကစပြီးပြင်ဆင်ဖို့လိုပါတယ်နောက်တော့တရားသူကြီးတရားရုံးအမှုတံဥပဒေအရာရှိရှေ့နေနဲ့ရဲတပ်ဖွဲ့ဝင်စတဲ့တရားစီရင်ရေးမှာပါဝင်သူတွေစိတ်ဓာတ်နဲ့အလေးအကျင့်ပြောင်းလာဖို့လည်းလိုပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ဒေါ်လာလာတန်းတင်ဆက်တဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ဒီရင်ပါ English American style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပေးရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက w a l k walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ the the w a l k walk the walk ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီးလျှောက်တယ်လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားပိုက်တစ်ခုရဲ့တရိုက်ဒီဘေကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့သုံးပိုက်ဒီဘေကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတဲ့တဲ့ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Ruby ရဲ့ဥပမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြတ်သင့်ကြတယ်အနည်းဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထင်ပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် If political leaders are going to talk the talk they've got to walk the walk too at least get something done
ကိုယ်စလေတင်ပြပေးမယ် idiom အသုံးကတော့
walk on a tight rope
ဖြစ်ပါတယ်စာလုံးပေါင်းက w a l k walk ကလမ်းလျှောက်တာ o n on ကအပေါ်မှာ a ကတခု t i g h t tight ကတင်းတာ r o p e rope ကကြိုးဆိုတော့ tight rope ကတင်းနေတဲ့ကြိုးကိုဆိုလိုတာဖြစ်ပါတယ်စကားထုံးရဲ့တိုက်ရိုက်ဒီပဲကတော့တင်းနေတဲ့ကြိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာအသုံးဖြစ်တဲ့ချိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ချိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးရှောက်နေရတာဖြစ်ပါတယ်နည်းနည်းလေးမှအတင်းဆောင်မခံပါဘူးတင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ idiom ရဲ့တွဲဝိုက်ဒီတွေကလည်းရှင်းတယ်လို့ဆိုရမှာပါဒုက္ခအကြီးကျယ်ရောက်နိုင်လို့သိတ်တည်ထားပြီးနေရတဲ့သဘောနေနေလေးမှအမှားမခံတဲ့အခြေအနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးတိတ်ကိုစဉ်းစားရင်းနေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာသိက္ခာတိထားကင်တူရမယ်ကိစ္စရပ်တစ်ခုဖြစ်ပါတယ်။အစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells
ဖြစ်ပါတယ်စာလုံးပေါင်းက w a l k walk ကလမ်းလျှောက်တာ o n o n ကအပေါ်မှာ e g g s h e l l s eggshells ကကျဲ့ဥခွန်တွေဖြစ်ပြီးစကပိုက်ထုံးရဲ့ဓာတ်ရိုက်အထိပဲကတော့ကျဲ့ဥခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်ကျဲ့ဥခွန်တွေပေါ်မှာလမ်းလျှောက်ရတယ်ဆိုရင်ကျဲ့ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီအီဒီယမ်ရဲ့တဝိုက်ဒီဘေကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကင်ဖို့လိုတာအထူးသဖြင့်ကိစ္စရတစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆိုမိခွက်ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအီဒီယမ်အတုနဲ့ပတ်သက်လို့ဂျော့ရှ်ရှိုးပြတဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here
လိင်တူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ်ကိစ္စရပဲဖြစ်ပါလေလို့ထိပ်ပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Raising the topic of same-sex marriage is like walking on eggshells for politicians here
ဒီတင်ပါ English American style ကန္ဓာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကတော့
walk the walk walk on a tightrope walk on eggshells
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုလိုတကြံအတက်နေ့မှာတကြံချစ်သူကဘာတလွားကသရရှင်ဒီအားလုံးအတွက်စီသူလွင်ရဲ့ရေရီစုကုန်ပြီးတခြင်းကိုတင်ဆက်ပေးပါရစီရှင်
မေပြောသည်တင်ညာခါတော့ချိန်မီရေကစားကြမှုထွက်လာသည်သူပါစေပါမတိပနိုင်ပါနဲ့ခင်မသည်ရေရေလေးစကားမီသူစုံမောင်မေပြောသည်တင်ညာခါတော့ချိန်မီရေကစားကြမှုထွက်လာသည်သူပါစေပါမတိပနိုင်ပါနဲ့ခင်မသည်ရေရေလေးစကားမီ
တကြံကာလအတွင်းသောရရှင်ဒီအားလုံးဘေးကင်းလုံခြုံသွားလာနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။မကြခင်တင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာလည်းခီးသွားလာရေးဘေးကင်းလုံခြုံဖို့ဘလို့ဝိုင်းဝန်းဆောင်ရွက်မလဲဆိုတာနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုလိုတနင်္ဂနွေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ32 kHz 935လိုင်းတိုမီတာ40 kHz 0433လိုင်းတိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။ကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက VOA Burmese News ဖြစ်ပါတယ်။စာလုံးပေါင်းကတော့ VOA BURMESE NEWS ဖြစ်ပါတယ်ရှင်။အခုတော့ကျမတို့ဒီဒုတိယပိုင်းအစီအစဉ်မှာစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်မှာပါခီးသွာလာရေးဘေးကင်းလုံခြုံဖို့ဘလို့ဝိုင်းဝန်းဆောင်ရွက်ကြမလဲဆိုတာကိုမအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပြီးတော့ထုတ်လုပ်သူကမဆုမွန်ဖြစ်ပါရရှင်မင်္ဂလာပါရှင်စနေညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါတယ်ကျမတို့ဒီနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံအတွင်းမှာခီးသွွာလာမှုဘလောက်ထိလုံခြုံပေးကင်းအနေကင်းမှုရှိလဲဆိုတဲ့အကြောင်းဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာကဒီခီးသွွာလာမှုမတော်တဆမှုတွေကြောင့်ထိခိုက်သေးဆုံးရတာကိုကျမတို့မကြာခဏပဲသတင်းတွေကြားနေရပါတယ်ဒါကြောင့်မို့မြန်မာနိုင်ငံမှာအများပြည်သူတွေခီးသွွာလာတဲ့ကုန်းချောင်းရေချောင်းလေချောင်းဆိုင်ရာပေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်ရှိလဲဆိုတာဒီနေ့ညဆွေးနွေးကြမှာပါခီးသွွာတွေပေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားတယ်လဲပြီးတော့ခီးသည်တွေဘက်ကရောဘလို့မျိုးနီးလန်းနေနဲ့လိုက်နာတဲ့လဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။ပင်နိုင်ဆွေးနွေးပေးမဲ့သူတွေကတော့ဦးဖြိုးဝေရာဇာသူကမြန်မာနိုင်ငံခီးသွွာလုပ်ငန်းအဖွဲ့ချုပ်ဒုဥက္ကဋ္ဌဖြစ်ပါတယ်။ဦးဖြိုးဝေရာဇာလိုင်းမှာရောက်ပါပြီနော်။မင်္ဂလာပါရှင်
။မင်္ဂလာပါမေတ္တာကျော်။
ဟုတ်ကဲ့ပါ။
တော့ရောက်နေပါပြီ
။ဟုတ်ကဲ့ရှင်။နောက်တစ်ယောက်ဖိတ်ခေါ်ထားတဲ့သူကတော့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘောက်ဥက္ခိုင်ဖြစ်ပါတယ်။ဦးဘောက်ဥက္ခိုင်ကြားရပါလားရှင်
။ဟုတ်ကဲ့ကြားပါတယ်။
ဟုတ်ကဲ့။နောက်တစ်ဦးဖိတ်ခေါ်ထားတဲ့သူကတော့သတင်းတောင်မတ်အိတ်ခိုင်ဦးပါမတ်အိတ်ခိုင်ဦးမင်္ဂလာပါရှင
်ဟုတ်ကဲ့ရှင်ကြားပါရှင
်ဟုတ်ကဲ့မင်းမြောင်းကစာရေးဆရာဦးမောင်ကျော်စံကိုဖိတ်ခေါ်ထားပေးမယ်လေအခုထိဖုန်းအဆက်အသွယ်မရသေးပါဘူးဆွေးနွေးမဲ့သူတွေလည်းလေလိုင်းပေါ်မှာရောက်နေပါပြီနောက်ပြီးတော့အီးမေးလ်ပေးပို့ပြီးတော့ဆွေးနွေးကြတဲ့သူတွေလည်းရှိပါတယ်ရှင်ဒီတော့ပထမဦးဆုံးစပြီးတော့ပဲဒီပင်နိုင်ဆွေးနွေးမဲ့သူတွေကိုနည်းနည်းမေးခွန်းမေးချင်ပါတယ်ရှင်ပထမဦးဆုံးဦးဖြိုးဝေရာဇာကိုမေးချင်ပါတယ်ဒီမြန်မာနိုင်ငံမှာခီးသွွာလာရေးနဲ့ပတ်သက်ပြီးတော့ရေချောင်းကုန်းချောင်းလေချောင်းပေါ့နော်အဲ့ဟာဘလို့အခြေအနေရှိရလို့အကဲပြန့်နိုင်ပါလဲရှင
်။ကျွန်တော်တို့ခီးသွွာလုပ်ငန်းလောက်ကန်လူတယောက်အနေနဲ့ပုဂ္ဂလိကပိုင်းဆိုင်ရာလုပ်ငန်းဘက်ကနေယူအမြင်ရတော့ဒီကြောင်းနဲ့ဒီကြောင်းကတော့နိုင်ငံတကာအဆင့်အာမခံမှုလက်မှတ်တွေရရှိပြီးတော့operate လုပ်နေကြတယ်လို့ပဲမြင်ပါတယ်။ဒါမဲ့တချို့တော့ဒီပြည်တွင်းဒီကြောင်းနဲ့ပတ်သက်တဲ့တင်မောတွေကတော့ဒီအစိုးရရဲ့ regulate လုပ်တဲ့တိုင်းသွားနေကြတာကတော့သူတချို့ကတော့ substandard ဖြစ်နေလိမ့်မယ်လို့လည်းကျွန်တော်ရှင်းပြပါတယ်။အဲတခုရှိရတော့ကုန်းချောင်းနဲ့ပတ်သက်ရင်တော့ခုနောက်ပိုင်းမှာဒီ bus line ကတော့နိုင်ငံဒီ modern နဲ့ bus car ကြီးတွေကိုစပြီးသုံးလာကြတာကိုလည်းတွေ့ရပါတယ်။ computer box နဲ့အရှိန်မျိုးထိန်းထားတော့ဘာလို့ဒါမျိုးတွေလည်းရှိတယ်လို့သိရပါတယ်။သို့တော်လည်းပဲအထူးသဖြင့်အမြန်လမ်းပေါ်မှာတော့မတော်စားထိခိုက်မှုတွေကတော့ဆက်တိုက်ဖြစ်နေတော့ပဲဆိုတာလဲကြားသိနေရတယ်မြင်တွေ့နေရတယ်လည်းရှိပါတယ်ခီးသွွာလို့ရှိရင်လုံလုံစိတ်ချမှုမှာတော့ရေချောင်းနဲ့လေချောင်းတော့ကျွန်တော်အများအပြားတော့လုံကြီးစိတ်ချမှုရှိရလို့မြင်ပါတယ်ကုန်းလမ်းနဲ့ပတ်သက်ရင်တော့ဒီဆိုရကနေချမှတ်ထားတဲ့ရင်းစင်းင်းသူများအတွက်ချမှတ်ထားတာရောဒီမောင်းသူများချမှတ်ထားတဲ့စီးမင်းတွေကိုအတိအကျလိုက်နာဖို့လိုအပ်မယ်လို့ထင်ပါတယ်သူတစ်ပြင်းကတော့ဒီအရှိန်တွေကိုဟိုတတ်မှတ်ထားတဲ့မိုင်နှုန်းတိုင်းမောင်းဖို့ရယ်နောက်ပြီးတော့ဒီအပက်ကေကပတ်ကိုပတ်ထားဖို့ဒါတွေကတော့ဟိုမရှိမနေလိုက်နာဖို့
ရှင်နေတဲ့သူတွေဘက်ကလိုက်နာရမယ့်ကိစ္စတွေပေါ့နော
်ဟုတ်ကဲ့ပါဒါပြင်ဟိုဒီ တက်အမခံနဲ့ပတ်သက်တာဟာလာသူတစ်ပါးထိကဲမှုအမခံနဲ့ပတ်သက်တာဒီဟာတွေကိုလည်းမြမောင်းသူတွေရောဒီရင်ပိုင်ရှင်တွေရောအားလုံးကလည်းဒီဟာတွေကိုရှင်းမနေလိုက်နာပြီးတော့ဝယ်ယူထားတာမျိုးတွေလည်းတုတ်တင်တယ်လို့ထင်ပါတယ
်။ဟုတ်ကဲ့ရှင်။အဲ့ဒီကိစ္စကိုဟုတ်ကဲ့ရှင်အဲ့ဒီကိစ္စကိုနောက်ပိုင်းမှာဥပ္ပဝေရာသာကိုတေချာအသေးစိတ်လေးမေးပြီးတော့ဆက်ပြီးတော့ဆွေးနွေးပါမယ်ရှင်ဟုတ်ကဲ့ဟိုဥပ္ပဝေခန်ကိုအခုကျွန်မနည်းနည်းမေးချင်ပါတယ်ဒီဟိုဥပ္ပဝေခန်ကစားသုံးသူကာဝေးအတင်းဥက္ကဋ္ဌလည်းဖြစ်တယ်ဒီစားသုံးသူကာဝေးအတင်းဥက္ကဋ္ဌဆိုတဲ့အထက်မှာဝန်ဆောင်မှုလုပ်ငန်းတွေဒီခီးသွွာလာရေးပါ냐ဟိုဟိုစီးနေတဲ့သူတွေအတွက်လည်းဒီအကာအကွယ်ပေးရေးအတင်းဥက္ကဋ္ဌဖြစ်တယ်ဆိုတော့ဒီခီးသွွာလာမှုဝန်ဆောင်မှုကိုဒီတုံးဆွဲတဲ့ပေါ့လေဒီခီးသည်တွေအနေနဲ့ရောဘလို့စီကဲမျိုးတွေသူတို့ဘက်ကအဓိကလိုအပ်နေပြီးတော့ဘလို့စီကဲမျိုးတွေလိုက်နာတင်တယ်လို့ထင်ပါလဲရှင
်အဲခီးသည်တွေဘက်ကလိုက်နာဖို့ဆိုတာလေခီးသည်တွေမှာဒီကျွန်တော်တို့ဒီခီးသွွာလာရင်းနဲ့ပတ်သက်တဲ့ knowledge ပေါ့ခုနတယောက်ပြောသွားတယ်လို့ကျွန်တော်တို့ဟလာထိုင်ုံကပတ်ပတ်တာမျိုးနောက်တစ်ချက်ကဒီကျွန်တော်တို့နိုင်ငံမှာဒီကုန်းလန်းကုန်းကြောင်းရေကြောင်းကတော့ဖြစ်ဒီမဖြစ်တာကိုတွေ့ရတယ်ဟုတ်လားအဲ့ဒါလေကျွန်တော်တို့ကဟိုခရီးတွေလိုက်နာဖို့အတွက်ကအချက်လက်ပြည့်ပြည့်စုံစုံမော်တော်ယာဉ်စုမော်တော်ယာဉ်မှာကတ်ထားတာမျိုးသတိပေးစာကန်ကတ်တာမျိုးဥမာရေရင်နေဆိုလို့ရှိရင်ဒီမှာရေရင်မှာကျွန်တော်တို့ကုန်တင်ကားတွေပေါ်မှာဟာလာကာဂိုကားတွေမှာကတ်တယ်လို့မျိုးကုန်ဗနတန်မလူကြီးဆိုလဲအစင်ကျခရီးတွေတစ်နှစ်ယောက်ဒါလိုက်ပါစီးနေခွင့်ပြည့်ပြည့်ဆိုတာမျိုးပေါ့အခီးတဲ့ညင်လာတဲ့နေရာမှာအဲ့လိုရှားတမ်းမျိုးတွေကပ်ဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကခုတလောရေချောင်းမှာခဏခဏမော်တော်နဲ့တာတွေကြားနေရတယ်ပေါ့ဟုတ်လား။ဒါအစိုးရမှလည်းတာဝန်ရှိတယ်။ဟုတ်လား။ထက်ကထက်ကဒီလိုအမားမျိုးတွေကမဖြစ်ခင
်ဟုတ်ကဲ့။အစိုးရမှတာဝန်ရှိရဲဆိုတော့အစိုးရအနေနဲ့ဘယ်လိုများစစ်ချက်နိုင်ပါလဲရှင
်။ဟုတ်အစိုးရကဘာတွေလုပ်ရမလဲဆိုတော့ခုနတတ်မှတ်ထားတဲ့ရေချောင်းတိုင်းဦးတည်ဌာနတွေရှိပါတယ်။အဲ့ဒီဦးတည်ဌာနတွေကနေပြီးတော့ဒီရေရင်တွေကိုဒီဆွဲခွင့်လိုက်ရင်ထုတ်ပေးရဲကိုကရင်းအမျိုးအစားတတ်မှတ်ထားတဲ့ဟလာအချက်ပြမီးတွေကျွန်တော်တို့ဒီရှင်းပြီးထလိုက်မီးတွေပြည်စုံစွာရှိမရှိဟလာခရီးတွေကိုဘယ်နှယောက်ပဲတင်ရမယ်ကုန်ဘယ်လောက်ပဲတင်ရမယ်ဆိုတာမျိုးတွေခရီးတွေမြင်လာတဲ့နေရာမှာကတ်ထားဖို့လိုက်ကြက်တဲ့သူကျွန်တော်တို့ဟလာအတက်ကဲလိုက်ဖို့တို့အဲ့ဒါတွေပြည်စုံစွာတတ်ချင်ဖို့တခါလဲစစ်ဆေးတဲ့အဖွဲ့တွေရှိနေရတယ်စစ်ဆေးတယ်ဆိုလည်းကျွန်တော်တို့တခါလဲမဟုတ်ဟလာတစ်လတစ်ခါဟလာတစ်ပတ်တစ်ခါပုံမှန်စစ်ဆေးတာမျိုးရှိနေတယ်အဲ့လိုမျိုးမရှိတဲ့အခါကျတော့ခဏခဏရင်းရင်းနှင်းညွတ်တာတွေဖြစ်နေတယ်။ဟလာခုနအမြန်လမ်းကိစ္စကတော့အားလုံးသိပြီးအဖြစ်ကိုကျွန်တော်မပြောတော့ပါဘူး။ဒါရီကသူကမှလည်းတောင်းရင်ရှိတယ်။နိုင်ငံသားမှဆိုလို့ရှိရင်တော့ဒါဒီလိုခဏခဏဖြစ်နေလို့ရှိရင်ဟလာပို့ဆောင်ရေးဝန်ကြီးတွေလောက်ထွက်သွားတဲ့အချင်းရောက်နေပါပြီ။
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်ဒီဥပ္ပောက်ခိုင်ပြောတဲ့အကြောင်းအရာနဲ့တက်ဆက်သေးပဲဒီတော်ရရှင်တယောက်စာရေးပြီးတော့သူဝင်ရောက်ပြီးတော့ဆွေးနွေးလာတဲ့အချက်လေးကိုလည်းဖတ်ပြပေးခြင်းပါလေ။ကိုညဝင်းအောင်ဖတ်ပြပေးပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။ခီးသွွာလာမှုလုံုံချုံးမွေစီကနိုင်ငံတော်အပိုင်းကစီကံတင်းတင်းကြပ်ကြပ်စီစစ်အရေးယူဆောင်ရွက်ဖို့လိုသလိုခီးသွွာပြည်သူတွေကလည်းစီကံတတ်မှတ်ချက်အတိုင်းလိုက်နာဖို့လိုပါတယ်ရေချောင်းခီးမှာတတ်မှတ်လူဦးရေတတ်မှတ်ကုန်ကြေးအသက်ငယ်ပစ္စည်းပြည်စုံမှုရင်မောင်းတောက်စားမှုကင်းဝေးရေးခီးသည်စည်ရင်တိတိကျကျပြည်စုရေးစသည်တို့လိုအပ်ပါတယ် VOA ကကဘာတလွားဖြစ်ပျက်မှုအကြောင်းခံတရားများပြည်စုံစွာဆွေးနွေးပေးစီလိုပါတယ်
ဟုတ်ကဲ့ပါအဲ့ဒါကိုအောင်ကျော်တော်ရရှင်ကိုအောင်ကျော်စာရေးပြီးတော့ဆွေးနွေးလာတာပါဟုတ်ကဲ့တော်ရရှင်ဘိုထိုက်ကလည်းဆွေးနွေးလာတဲ့အကြောင်းအရာတစ်ခုကိုရန်နိုင်ဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါရင်းရင်ထဲမှာတော့နစ်မြုပ်ဖြစ်ရင်အစိုးဆုံးကတော့အရက်ခေါ်ရှက်ဆိုသောမော်တော်များဖြစ်ပါတယ်တန်ဘော်ဒီနဲ့လှုပ်ထားပြီးတော့အ мян သွားအောင်လှုပ်ထားလို့မော်တော် area ကတည်တယ်အလူးလိမ့်တန်ကိုမခံနိုင်ဘူးဘေးအကာတွေတန်နဲ့လှုပ်ထားလို့အေးပေါ်လာရင်အထဲမှာရှိတဲ့လူတွေအသေးများတယ်။မောင်းတဲ့အချိန်ကပြင်းတော့အချိန်နဲ့လှဲ့တာကွေ့တာဆိုပေါက်ဖို့က80ရာခိုင်နှုန်းပဲ။မှောက်ရင်လည်းအသေးပြောက်က90ရာခိုင်နှုန်းပဲ။တေချာလေ့လာကြည့်ပါ။မြုပ်သမျှမှောက်သမျှစီးရင်ပြန်ကြည့်ရင်မော်တော်နေထားပြန်ကြည့်ကြည့်မော်တော်မှာတက်ထားတဲ့စက်ပမာဏကိုပဲပြန်ကြည့်ကြည့်။အမြင်ရင်ဆိုရင်ဒါမျိုးတွေပဲမှောက်တာလဲသူတို့ပါပါပဲ။
ဒါကတော့တော်ရရှင်ပို့ထိုက်ဆွေးနွေးလာတာဖြစ်ပါတယ်ဆိုတော့ဒီတော်ရရှင်တွေကဒီရေရင်စီးတဲ့အခါမှာသူတို့ဘလို့စိတ်ချလုံခြုံရမှုမရှိဘူးလဲဆိုတာပြောလာလို့ဒီဟိုတနည်းအားပဲရေရင်မှောက်သွားတဲ့ဒီမင်းပြားဒေတာကဒီဒေတာကံလည်းဖြစ်စာရေးစရာလည်းဖြစ်တဲ့ဦးမောင်ကျော်စံကိုဖိတ်ခေါ်ခြင်းပါတယ်ဦးမောင်ကျော်စံကြားရပါလားရှင်
ကျေးဇ
ူးပါတယ်ဟုတ်ကဲ့ဦးမောင်ကျော်စံတို့ဒေတာမှာဒီရေရင်စီးနှင်းမှုနဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့အဓိကကြုံတွေ့နေရတဲ့အခက်အခဲကိုပြောပြပေးပါရှင်
အဲ့ဒီကျွန်တော်ရတဲ့ခေခေကတော့ကျွန်တော်တို့ရှိမှာတော့ဟိုရေသွားလာရတဲ့ဥစ္စာကတော့ညရှိမှတော့မောက်တာလည်းကများပါတယ်အခုက မကြလေမောက်ကရင်ကလေးဟိုညအရှင်သူကလမ်းကြောင်းကိုသူကမမမရပဲနဲ့ညအရှင်မဆိုအန်ရမြတဲ့အရှင်မမောက်တာဒီတော့ကသူကလမ်းမှာသူကရေရင်ကကြားပိုက်မှာသွားညစ်တယ်အဲ့လိုကြားပါလေအဲ့တော့ဒီရေမောင်းတဲ့လူမှာအစိကတောင်ဝင်ရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်နောက်တစ်ခါလမ်းမှာထုံထားတဲ့ကြားပိုက်ကလေးပဲစိတ်မကမ်းမဲထုံထားတာဖြစ်ပါလိမ့်မယ်ဆိုတာကညမင်းမထုံပေးနဲ့အဲ့လိုမျိုးထုံထားတာမျိုးဖြစ်နိုင်ပါတယ်ဒါတော့ကျွန်တော်တို့မမြင်ပါဘူးကြားရပါတယ်အခုကျွန်တော်တို့ခိုင်ကျင်ပါလိမ့်မယ်ရေမောက်တယ်ဆိုတာကရေချောင်းကသွားလာတာညတာကိုကိုယ်ကငါသိနေပါတယ်ဒါကြောင့်ကျေကအနေတခုခုဆိုရင်ရေအနေကမြောက်ပါတယ်မကြကလားဆိုလို့ဖြစ်နေပါတယ်အခုကခြေရဆရာတွေဆွေးနေတော့တယ်လို့ရေမှာစိတ်ကဲကြတယ်အများကြီးလိုပါတယ်ရေချောင်းကိုကြောက်လိုက်ဦးသာသာတို့ဘာတို့နောက်တခါသက်ဆိုင်ရာသူတို့လာရင် you are ကဟိုဟာတာဝန်ရှိတဲ့လူတွေစစ်ဆေးရပါမယ်အဲ့လိုစစ်ဆေးမှုတွေလုပ်ရပါမယ်ရေကမတန်တဆလူတွေတင်းနေပုံတွေတင်းနေအရှိမတော်အခါမတော်မောက်နေအဲ့ဒါကပေါက်တာများပါတယ်တော့ပါပြီကျွန်တော်ရှေ့ကလူတွေကဆွေးနွေးပြီးပြီဒါလည်းဖန်ပါတယ
်ဟုတ်ကဲ့ဒါဥမောင်ကျော်စံပြောလာတာပါဒီချင်းတွင်းကသောရရှင်တယောက်တက်နိုင်ဆိုပြီးတော့ဆွေးနွေးလာတာလည်းရှိပါတယ်အဲ့ဒီဆွေးနွေးချက်လေးအရင်ဖတ်ပြပေးပါမယ်ပြီးသွားရင်ဒီပင်နိုင်ဆွေးနွေးတဲ့သောရရှင်နေနဲ့ပင်နိုင်ဆွေးနွေးတဲ့သူတွေနဲ့ပြန်ပြီးတော့ကျွန်မမေးခွန်းလေးတွေမေးချင်ပါတယ်ရှင်ကိုညံဝင်းအောင်ဖတ်ပြပါအောင်နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကချင်းတွင်းအထက်ပိုင်းမော်လိုက်ကပါကျွန်တော်တို့ဒေသခီးသွားလာရေးအတွက်ရေချောင်းကိုပဲအားကိုးနေရပါတယ်လွန်ခဲ့တဲ့လအနည်းငယ်ကချင်းတွင်းမြစ်အတွင်းအောင်စိုးမိုးကျော်အမြန်ရင်တိမ်းမောက်မှုကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပါတယ်အဲ့ဒီနောက်ပိုင်းအင်းငိမ့်ချမ်းသာအမြန်ရင်လိုင်းကိုပိတ်သိမ်းအရေးယူတယ်လို့တော့ကြားမိပါတယ်ကျွန်တော်ဆိုလိုချင်တာကဖြစ်ပြီးခဲ့တာကိုအရေးယူတာတိတ်မဆန်းဘူးဘယ်သူပဲဖြစ်ဖြစ်လုံနိုင်ပါတယ်ဒါပေမဲ့နောက်ထပ်မဖြစ်ရအောင်တာဝန်ယူမှုတာဝန်ခံမှုလိုချင်တာပါစကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့ခရီးသွားလာရေးဘေးကင်းလုံခြုံဖို့ပိုပြီးစဉ်းစားကြံ့မှတ်ပေးရမှာပါအခုတော့ကောက်ရိုးမိလို့ပဲပြဿနာတစ်ခုဖြစ်ပြီးတဲ့အချိန်ဆိုရင်တော့စစ်ဆေးမှုတွေ၊ကြမ်းမတ်မှုတွေပြရာကိုခတ်နေတာပဲ။အဲနည်းနည်းလေးကြာလာတော့ပြန်ပြီးတော့ပေါ့လျော့တာမြင်ရပါတယ်။အခုအချိန်ချင်းတွင်အတွင်းမှာသွာလာတဲ့အမြန်ရင်၊ကုံရောလူရော၊ကုန်းပတ်ရေရှမ်းအောင်တင်နေကြပါတယ်။အသက်ကအင်းကြီး၊ဖော်ကွင်းတွေလည်းအပြည့်စုံမပါပါဘူး။အယောင်ပြလောက်ပဲပါတာပါ။အဲ့ဒါဒီကိုအနာပိုင်နေဘက်ကထိထိရောက်ဒဏ်ရိုက်ရေးယူလိုအပ်လို့ရှိရင်ပြီးဆွဲကွင်းကိုပါကာလတစ်ခုထိရပ်ဆိုင်ပစ်ဒီလိုမျိုးတောင်ဝန်ဝတရားပေါ်ဟလာထိုင်အော်နေုံနဲ့တက်တက်နဲ့တော့ဒီအောက်ခြေထိကြက်ကြက်မမတ်လှုပ်ဖို့တော့လိုပါတယ်အဲ့လိုစီကံတက်မမခီးသွားပြီးသူတွေဘေးကင်းလုံခြုံမယ်လို့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့ဒီချင်းပြည်နယ်ကနေပြီးတော့ကိုတက်နိုင်ဆွေးနွေးလာတာပါဒီမှာမန်းအင်ခိုင်ဦးနှုတ်ကိုနည်းနည်းမေးချင်ပါတယ်ရှင်ဒီလိုမျိုးဒီအစိုးရကနေတရားသူတို့ရဲ့စီမင်းစီကဲနေချမှတ်ထားပေမဲ့လည်းမကြက်မှတ်ဘူးဆိုတဲ့ကိစ္စမှာဘာကြောင့်သူတို့ဘလို့အခက်အခဲတွေဖြစ်နေလို့တရားမကြက်မှတ်တာလဲကြက်မှတ်ရတဲ့အားနယ်ပဲအမှအဲ့ဒါမအောင်မြင်တာပါလားဘလို့များသုံးသပ်နိုင်ပါလဲရှင
်ဟုတ်ကဲ့ဟိုကကျွန်မဆွေးနွေးချင်တာဒီရေချောင်းလိုင်းမှာသွားလာနေရဲ့ရေအမြင်ရင်းနဲ့ပတ်သက်ပြီးပေါ့နော်ကျွန်မလည်းအရင်တော့အေရောဒီတိုင်းမှာနေခဲ့ဘူးရဲ့အတွက်တော်တော်များများဟာရေကူးတတ်တယ်ဒီလိုမျိုးရေချောင်းမှာအမြင်တမ်းသွားလာနေတယ်ဆိုရဲအမူရင်းစိတ်အတွေးတွေနဲ့တွေ့သူတွေကတစ်ခါတလေကြာ NDA ပေါ်မှာ rescue လေးရှိကြတယ်ဒါကတော့ဟိုဒေတာကန်နေရဲ့စိတ်နေစိတ်ချပေါ့ဒီဟာတွေပေါ်မှာကျွန်မကိုကြောလွန်နိုင်တဲ့ awareness မျိုးပေါ့နော်ဒါမှန်ဒီလိုမျိုးတစ်ခုခုဆိုရင်ဒီလိုမျိုးဖြစ်မယ်ဒါဒီလိုတက်ကဲအင်းဝေးရမယ်ဒါတော့ clean နဲ့တင်မပြီးနိုင်ဘူးလို့ကျမမြင်ပါတယ် awareness ကိုဒီထက်ပိုပြီးတော့ပညာရှင်တွေနဲ့ထိထိရောက်ရောက်ဒီခုနမူရင်းဒေတာကန်အစွဲတွေကိုကျမတို့ဖြောင့်နိုင်တဲ့ awareness ကိုပေးနိုင်တဲ့ဟာမျိုးပေါ့နော်အစိုးရဘက်ကပို့ပြီးလုပ်ပေးတင်တယ်ဒါမှသာလျှင်သူ့ရဲ့ငကိုရှိရင်းဆိုငါ့ကိုရေကူးနိုင်တာပဲရေကူးတတ်တာပဲဒီလောက်ကတော့ရပါတယ်ဆိုတဲ့အတွေးတွေနဲ့ဒါရေချောင်းကိုပြောတာပေါ့နော်ဒီလောက်နဲ့ကျမတို့ဒီ NDA ကို risk အများကြီးယူကြရဲဖြစ်တဲ့အခါလဲခက်ဆက်ဆက်ပါကူးမှလည်းမဟုတ်တောက်လျှောက်ကိုကိုဖြစ်နေကြရဲပေါ့နော်ဒါမဲ့ကွာဝါလားဆိုတော့ဘာမှလည်းဝေးချမသွားဘူးသေရဲ့ခါကြရင်လေတခါရဲ့ကိုကိုလူပေါင်းများစွာပေါ့တခါရဲ့အသက်ဆုံးရှုံးမှုကြီးရှိခဲ့ပါတယ်အဲ့တော့ကျမအနေနဲ့ကဒီ awareness ဘိုင်းကိုပေါ့ safety awareness ဘိုင်းကိုပို့ပြီးတော့ထိထိရောက်ရောက်နိုင်ငံတကာမှာလည်းဒီလိုပြဿနာကြီးကြုံရမှာပါပဲအဲ့ဟာကြီးဘယ်လိုမျိုးပေးနိုင်မလဲဆိုတာကိုကျမအနေနဲ့တော့ပို့ပြီးတော့ဖြစ်စေချင်ပါတယ် safety awareness ကိုပို့ပြီးထိထိရောက်ပေးစေချင်ပါတယ်ဟုတ်
ဟုတ်ကဲ့ဟိုတကယ်ဟိုနေရာတွေပေါ့နော်ဟိုစိတ်ကန်းဆိုလဲစိတ်ကန်းဟိုကရိုးစိတ်ဆိုလဲကရိုးစိတ်လိုနေရာမျိုးတွေဟိုမော်တော်ယာဉ်ပြေးဆွဲတဲ့နေရာဆိုလဲဒီမော်တော်ကားထွက်တဲ့စိတ်ကန်းစိတ်လိုမျိုးနေရာမျိုးတွေမှာရောသူတို့အစိုးရအနေနဲ့ဘယ်လိုစီးကြပ်မှုလုပ်နိုင်တယ်လို့မြင်ပါလဲရှင့် Okay, and I never got it down you move down in Camushibo Lorepien. The scene in Library in Nele, Kobeka Koya at the end, you go ten the Lores Ray at the Bobono. A cool, tomorrow telephone on a bro, Bowen Sweeney in a Dorash into Ugo Pickle Jamare, Tai Uneta, Utin Rema, to a Lolos, a rocky him in a Kitwani Biro, to a Yaman and Nandalia, Miran Kitwani to Pipai. Utin when Bros Rinin, I marry Saint Tomorrow Deep and I Sweeney Bede, Upio Yaza, Upa Okai, Nabro Umount Jaws and it, my inkind will lime on my shiny body.
Okay, well, I don't know, Utin, my channel, I will see down one or two line, but that me. I will look at Jacana, they more who they can eat and a butter look. ซอรงว่าจนรู้นี้โกดิซุนนี่ตัวละเตอปิดออกมาอะดิกก็รอจนรู้ตีดูดิบ่คีตัวดิเอไนนาเมซิกันนี่แหละไนนาโลอะล่ะตรุเยโลอัจฉะดิผิดแต่บ่เนาะจนรู้ดิเยจองตัวละเนี่ยมาอัตตะเกไอ้กิษาดิน้าละกาเยจองมาซิมินซิกันนี่แหละอะล่ะโหดิเมนตาเนี่ยมากัดทาผู้สุดแล้วอัจฉะดิซุนนี่ตัวละตลอดปิดออกมาเลยได้แม้ ดิโลบ่นอกถ้าทับอีขึ้นละดิยะไคยะไคมาเต็มหมดละมะจาเด้งอ่ะเต็มหมดละเสียซะดิญูบ่เนาะดิโลทับขึ้นมาญูบ่ติอ๋ออ่าสันเนตะจาเนี่ยอสุยะบักกะอะล่ะดิตัดสั่นหาดิจาวุชิดูดิโหจ่มาซ้อมยอต้อมมาตาเลยจานเราคี้ตัวดิยะเบิกิงโหจอมผู้โหปูปีอ่าไคยะมาขึ้นมาสุดละเฉกโหจานเราทับพี่แล้วโหขึ้นอีโหเต็มจาลงมาละ
โอเคอูตินတွင်ไดอูก็นี่ပြောပါဝင်ပြဆွေးနွေးတာဖြစ်ပါတယ်ဟိုကိုရဲ့နိုင်အခုနောက်ဆုံးဂျန်နယ်တော်ရရှင်တယောက်ရဲ့မောင်ဒသနာစာလေးကိုဖတ်ပြပြတော့သူပါဆွေးနွေးထားလဲပြောပြပေးပါအောင်ရှင်ဟုတ်ကဲ့ပါလေကြောင်းလိုင်းတွေကတော့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီခီးတဲ့တွေရဲ့ဘေးကင်းလုံခြုံရေးကိုဆောင်ရွက်နေတာကြောင့်ထိခိုက်သေးဆုံးမှုနည်းပါးပေမဲ့ရေကြောင်းကုန်းကြောင်းတွေမှာတော yaw yaw makain twen nai ngae ja de apin ki twa pi tu de be ya ne kin shin siman de ye a ne jet de chang be lo yu sa mi ba de a thu thapin a jin pya cha za mu de chang sat yan de ya kain twen maung ne tu de ye sa twe let twe yi chin ni ko a te cha ma sit sei do be kain twen maung nu ngwin pi de a che ba be naw bi yin ne kaun tan chain de ko a te cha ma sit sei be khi de de ko si nwin ngwin pyu pyu da lan de phaw lut de niya ma khi twa pi tu de ye be ya ne kin shin yi
အပေါ်ထဲသွင်းစဉ်းစားမှုအားနည်းတာရင်စည်းကမ်းလူစည်းကမ်းသတိပေးဆိုင်ပုတ်တွေမြင်သာထင်သာမရှိတဲ့အပြင်ဖောက်ဖျက်ကျူးလွန်သူတွေအပေါ်မှာလည်းအရေးယူဆောင်ရွက်မှုပိုင်းတွေထိရောက်မှုမရှိတာတွေကြောင့်ဒါတွေအားလုံးကိုပြင်ဆင်ဖို့လိုအပ်နေမယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်တက်တနာကဆွေးနွေးထားပါဟုတ်ကဲ့ဖျက်ပြအကျဉ်းချစ်တင်ပါတယ်ကိုရန်နိုင်ရေတော့ဒီတောင်းရဆင်မောင်တက်တနာကတော့အ ုးဝေရတာကအခုလောလောဆယ်ဆယ်မှာလည်းဒီမြန်မာနိုင်ငံအနှံ့ပြားကိုခီးသွားပြီးတော့ကိုယ်တိုင်ကားမောင်းပြီးတော့ခီးထွက်နေတယ်။သူ့အတွေ့အကြုံအရတော့ဒီကိုယ့်ဘက်ကနေစီကက်နေကိုလိုက်နာမှုရှိရယ်ဆိုရင်ဘေးကင်းအန်ရဲ့ဘေးကင်းလုံခြုံမှုရှိပါတယ်လို့ပြောသွားတဲ့အချက်တစ်ချက်စိတ်ဝင်စားဖို့ကောင်းလာရယ်။နောက်တစ်ခုကဒီမြန်မာနိုင်ငံမှာဒီခီးသွားလာမှုအာမခံထားရှိဖို့စနစ်လေးတစ်ခုတည်တည်ချာချာတိတိယယောက်လုံဆောင်သွားတဲ့လို့ပြောသွားတဲ့အချက်ကိုပြန်ပြီးတော့ဆွေးနွေးကြပါတယ်။ဦးဖြိုးဝေရစာဒီမြန်မာနိုင်ငံမှာဒီခီးသွွာလာမှုဒီယင်ဟိုကုန်းလန်းချောင်းရောရေလန်းချောင်းရောပေါ့နော်ခီးသွွာလာမှုအမခံစနစ်အခြေအနေကဘယ်လိုရှိပါလဲရှင
်။ကျွန်တော်လည်းရေပိုင်ရှင်တယောက်အနေနဲ့ကျွန်တော်ရဲ့အတွေ့အကြုံရတော့ယင်ဟလာယင်
license တတန်းကုန်လုံးနှစ်စင်တတန်းကုန်ဆုံးသွားတဲ့အချိန်မှာလဲလေတဲ့အချိန်မှာဒီသူတစ်ပါးတိကျမှုအမှားခံဆိုတာကိုဝယ်ရပါတယ်နောက်တစ်ခါလုံးဆုံးတိကျမှုအမှားခံဒါတွေဝယ်ပေမဲ့လည်းဟိုပေးရတဲ့ premium ကလည်းပြောရမယ်ဆိုရင်တော်တော်လေးဟိုနိုင်ငံတကာနဲ့ရှင်မယ်ဆိုရင်တော်တော်နည်းတယ်လို့ပြောလို့ရပါတယ်အဲ့ဒီပြင်တကယ်လို့တကယ်လို့ ठी ကဲမှုတစ်ခုဖြစ်ခဲ့တယ်မတော်တဆမှုလားဖြစ်ခဲ့တယ် accident ဖြစ်ခဲ့တယ်ဆိုရင်ပြန်လဲပြီးတော့ရောပေးမဲ့ပမာဏကလည်းရောကြီးရလဲပြောမှဆိုမဆုမပို့ပါပဲအဲ့တော့ဒီဟာကိုဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့မဖြစ်မနေလောက်အောင်မဲ့လုပ်ငန်းစဉ်တစ်ခုအနေနဲ့ပဲလုပ်နေကြတယ်လို့မြင်ပါတယ်တကယ်ဟာအမကန်ရဲ့ဒီသူ့ရဲ့ objective ကသူ့ရဲ့ရည်ရွယ်ချက်ကဘာလဲဆိုရင်ဒီကိုယ့်ရဲ့မိမိရဲ့ရင်မဲ့ဖြစ်ဖြစ်မိမိရင်နဲ့ဒီကမ်းရတူပဲဖြစ်ဖြစ်ဟိုဖြစ်ပွားနိုင်တဲ့ဒီလိုမျိုးဖြစ်နိုင်တဲ့ဟိုဖြစ်နိုင်ခြေကိုအ ਨੇ ဆုံးဖြစ်အောင်တတိပို့ပြီးတော့ထားပြီးတော့မောင်းနေကြတာတို့ဟလားအဲဓာမျိုးတွေကိုပို့ပြီးတော့ဖြစ်စေဖို့အတွက်ဟိုဥတည်ရလို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်အဲ့တော့ဒီလိုမျိုးအာမခံဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဟာအာမခံကြီးကိုလည်းနိုင်ငံတကာအစင်တန်းနဲ့ညီတဲ့အာမခံကြီးမျိုးကိုကောက်ပြတော့တကယ်လို့ရောစရာရှိရင်လည်းနိုင်ငံတကာရောကြီးတိုင်းရောပေးမယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်မှုရှိလာလိမ့်မယ်လို့ထင်ပါတယ်။ဒါ့အပြင်ဒီလိုမျိုးအာမခံထားခြင်းအပြင်မိမိရဲ့စက်ခံရေးကိုအာမခံကုမ္ပဏီကလည်းတရားစစ်ဆေးတဲ့ဟာမျိုးတွေကိုလည်းလှုပ်လာမှာဖြစ်ပါတယ်။အာမခံထားခြင်းအပြင်လည်းမိမိရဲ့ရင်ရဲ့စက်ခံမှုကိုလည်းရင်ပိုင်ရှင်တွေကလည်းပို့ပြီးတော့ထိရောက်ဟိုတတိပြုပြီးတော့မောင်းနှင်ကြလိမ့်မယ်လို့တရားမျိုးကိုကျွန်တော်တော့မြင်ပါတယ်ခင်ဗျ။အဲ့ဒါကတော့ဟိုတော်တော်လေးအရေးကြီးတဲ့အခန်းကဏ္ဍလို့မြင်ပါတယ
်ဟုတ်ကဲ့ဟိုအဲ့ဒီဟိုအာမခံစနစ်ဟိုစနစ်တကျဖြစ်လာဖို့ပေါ့နော်ဟိုလူတွေအားလုံးနဲ့သဘောပေါက်ပြီးတော့ဒီအာမခံဆိုတာမရှိမဖြစ်နိုင်ရန်တကာမှာလို့မျိုးလေဟိုဒီအာမခံမရှိရင်ကားကိုမောင်းလို့မရဘူးဆိုတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်လာအောင်လို့အနေအထားကိုရောက်ဖို့ဘလောက်လိုမယ်လို့ထင်လဲရှင
်အခုလဲရန်ကုန်မြို့မှာဒီမော်တော်ယာဉ်အစ်စ်တွေကိုဟလာကြောင်းချတဲ့တာကန်နေကုမ္ပဏီတွေရှိနေပါတယ်အဲ့တော့ဒီလိုမျိုးမော်တော်ယာဉ်အစ်စ်ကိုဝယ်ယူတဲ့အခါမှာမဖြစ်မနေဒီအတက်အမကံပဲဒီသူဘာထိကြမ်းမှုအမကံပဲဖြစ်ဖြစ်ရင်းနဲ့ပတ်သက်တဲ့အမကံပဲဖြစ်ဖြစ်ဒါမျိုးကိုဟိုဝယ်ယူမှပဲဒီကားကိုရောင်းချပေးမယ်ဆိုတဲ့ဟာမျိုးစနစ်မျိုးကိုကျင့်သုံးဖို့လိုတယ်လို့ထင်ပါတယ်နောက်တစ်ခါကျတော့ဒီအမကံဒီမကပါဘူးမိမိရဲ့တာဝန်ယူမှုကလည်းပေါ်ပြီးတော့အရေးကြီးပါတယ်ဟိုရင်မောင်းနေတဲ့အချိန်မှာရင်စိကန်းတွေကိုလိုက်နာမှုလို့ဓာမျိုးတွေကတော့မဖြစ်မနေလိုအပ်ပါတယ်ဗျ
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဆိုတော့ကျမတို့အခုဒီအစီအစဉ်ညီကုန်းချုပ်ဖို့ကလည်းအချိန်3-4မိနစ်လောက်ပဲလိုပါတော့တယ်ဆိုတော့ကျမဒီပင်တိုင်းဆွေးနွေးတဲ့သူ4ယောက်စလုံးကိုပြန်ပြီးတော့ကျမအဓိကအရေးကြီးတဲ့အချက်လေးတစ်ခုပဲအားလုံးအတွက်မေးပေးချင်ပါတယ်ရှင်ဟိုအဓိကကတော့ပေါ့လေလိုက်ပါသူရောမောင်းနေသူရောနောက်ပြီးတော့တာဝန်ရှိသူတွေအပိုင်းရောဒီတဲယူပို့ဆောင်ရေးခီးသွွာလာရေးနဲ့ပတ်သက်လို့ဘေးအနေကင်းရှင်းဖို့အတွက်ဘယ်ဟာကိုအရေးကြီးဆုံးအချက်လို့ထင်ပါလဲအချက်တစ်ချက်သေးကိုပဲဟိုတယောက်စီပြောပြပေးပါဥပအုပ်ခံအရင်ဆုံးစားသုံးသူကာကွယ်ရေးတော့ကတော့ဥပအုပ်ခံဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲရှင
်ဘာအချက်ကအရေးကြီးဆုံးလဲဆိုတော့ခုနကငါဟလာကျွန်တော်ပြောသလိုစီးစနစ်ပေါ့ကျွန်တော်တို့နိုင်ငံမှာဟိုစီးစနစ်ကတော်တော်ကိုဟိုပျက်စီးနေတယ်ပေါ့ဗျာဘယ်နေရာမှမဆိုစီးကမ်းမရှိဘူးဟလာခုနကကျွန်တော်ပြောသလိုမျိုးရင်းနေမှာလိုအပ်တဲ့ဟလာဒီရေရင်နဲ့ဖြစ်ဖြစ်ဟလာဒီကုန်းကြောင်းသွားလာတဲ့မော်တော်ယာဉ်နဲ့ဖြစ်ဖြစ်ဟလာလိုအပ်တဲ့ဟိုဒီအလားမီးစနစ်အော်တိုအလက်ထရစ်ပိုင်းနေနောက်ပြီးတော့ကျွန်တော်တို့ဒီလူတနေရောက်တာသင်ဆောင်ရင်းရှိတယ်ပုံဘလော့လူဘလော့အဲ့ဒါမျိုးဟိုခရီးတွေတင်တာမြင်တာအောင်တက်ဆင်ထားရမယ်ကိစ္စတွေရင်းချန့်ခိုင်မှုတွေဒါတွေအကုန်လုံးကစီးစနစ်မရှိဘဲနဲ့အလားဒီနေ့လူဖြစ်တယ်လို့ပြောဖြစ်တယ်လို့နေအောင်ဖြစ်တယ်လို့ပဲပြေးကြရတယ်ဘဝရောက်နေတယ်အဲ့တော့အခုကတော့ကျွန်တော်တို့ကဒါတွေအကုန်လုံးကပြင်ဆင်မှုအချိန်တန်ပြီးအလားတာဝန်ယူမှုတာဝန်ခံမှုတွေလည်းအခုချိန်ဒီအားနည်းနေတယ်ဟုတ်လားအားပါပါပဲဒီကတော့စီးစနစ်မရှိတဲ့အတွက်အခုလိုဖြစ်နေတာ
ဟုတ်ကဲ့ပါရှင်အားလုံးအတွက်အားလုံးအဖက်ဖက်ကနေပြီးတော့စီးစနစ်ကိုစီရှိကြဖို့အရေးကြီးဆုံးပေါ့အဲ့ဆိုမတ်အင်ခိုင်ဦးအနေနဲ့ရောဘယ်လိုထင်ပါလဲရှင်ဒီကိစ္စမှာဘယ်အချက်ကိုအရေးကြီးဆုံးအချက်အနေနဲ့ထောက်ပြချင်ပါလဲ ကျမနေနဲ့တာဝန်ယူမှုတာဝန်ခံမှုကိုပဲပို့ပြီးတော့ကျွန်တော်ထောက်ပြခြင်းပါတယ်ဘာလို့လဲဆိုတော့အစိုးရဟာတာဝန်ရှိဆုံးပါပဲဒီအစိုးရကိုပဲပြောနေတာတော့မဟုတ်ပါဘူးအစိုးရဟာဒီတစ်ခုလုံးကိုစတန်တစ်ခုလုံးကိုသူကဟိုဘယ်လိုကောင်းလဲအာဏာရှိဆုံးဖွဲ့စည်းဖြစ်နေတဲ့အတွက်ကျွန်တော်ကအစိုးရဟာတာဝန်ကြီးဟိုင်းနဲ့ပတ်သက်ပြီးပို့ပြီးတာဝန်ယူစေခြင်းပါတယ်ဟုတ်ကဲ့အဲတူတ
ဖြစ်မြို့နယ်တင်နေမှာဖြစ်စီကရှေ့ဆုံးခေါင်းဆုံးစိတ်ကနာစိတ်ကန်ရှိဖို့လိုအပ်စုံပါပဲ
ဟုတ်ကဲ့အဲ့ဆိုရင်တော့ဦးမောင်ကျော်ဇန်ကလည်းခုနကဦးပါဦးခိုင်ပြောသလိုပေါ့စီစနစ်ရှိဖို့အတွက်အချက်ကိုထောက်ပြပါတယ်ဦးဖြိုးဝေရာသာအနေနဲ့ဘလို့အကြံပြုချင်ပါလဲရှင
်ကျွန်တော်အနေနဲ့ကတော့ဒီဥပဒေမျိုးတွေဆိုတော့ချမှတ်ပြီးသားရှိပြီးသားပါအရေးယူမှုအပိုင်းကိုထိထိရောက်ရောက်အရေးယူမှုလုပ်ဖို့လိုမယ်လို့ထင်ပါတယ်အထူးသဖြင့်ကတော့ရင်မောင်းသူများနဲ့တက်ဆိုင်ပါတယ်ဒီသူတို့စီးနင်းစီကံတိုင်းမမောင်းနိုင်ဘူးဆိုလို့ရှိရင်ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုခံစားရတာရင်စီးနင်းသူတွေဖြစ်ပါတယ်အဲ့တော့ဒီမောင်းရင်နဲ့ညီလာနဲ့မောင်းနေဆိုရင်အဲ့ဒီဥစ္စာကိုဟိုဟလာဒီမတော်ရင်ဒီနဲ့ပတ်သက်ပြီးထင်းထင်းနဲ့ဟလာပြည်သူ့ရဲတပ်ဖွဲ့ဝင်တွေကတချို့ကျွန်တော်အချိန်မောင်းများဆိုတာကျွန်တော်လည်းဂျုံတည်ဘူးပါတယ်မင်းကြောင်ဆောင်နေရမျိုးတွေလည်းဂျုံပြရတာမျိုးတွေရှိတယ်
တာဝန်ယူတာဝန်ရှိသူတွေအပိုင်းကနေပြီးတော့စီးကန်းတွေကိုတေချာကြက်မှတ်ပြီးတော့အကောင့်ထဲပေါ်ပြီးတော့ဆောင်ရွက်တော့မှသာဒီခီးသွားတွေဘက်ကရောဟိုသူတို့ရဲ့စီးကန်းတွေကိုလိုက်နာမှသာဒီဟိုခီးသွားလာရင်အစီအမေချောင်းပွင့်နိုင်မယ်လို့ထင်ပါတယ်ဆိုတော့ဆွေးနွေးသွားကြတာဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်မဲတနာကျော်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကနေအခုလိုစနေနေ့အင်္ဂါနေ့ညတွေမှာတင်ဆက်နေတဲ့တိုက်ရိုက်လေးလိုက်အစီအစဉ်တွေမှာသောရရှင်တွေရဲ့သဘောထားအမြင်တွေကိုတိုက်ရိုက်တင်ပြနေတာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကိုအမြန်ဆုံးဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရရှင်။တနင်္ဂနွေနေ့နဲ့ခင်းတကြံအတက်နေ့ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကြီးအကျယ်ကိုတင်ပြဖို့အချိန်ရောက်ပြီမျိုးကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။ကိုရီးယားကျွမ်းဆက်ဒေတာမှာတင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ပန့်ဆာစနေနေ့ကတောင်ကိုရီးယားနိုင်ငံကိုထွက်ခွာသွားယူဖြစ်ပါတယ်။ဆဲကြာမဲ့ခီးစဉ်အတွင်း Pacific ဒေတာတွင်းကနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဒီတော့တွင်တောင်ကိုရီးယားမြောက်ကိုရီးယားနိုင်ငံကတင်းနှင်းကုန်နေတဲ့မနက်စောပိုင်းမှာစင်ပိုစိတ်ကမ်းမျိုးကဒုံးကျည်ပြစ်လွတ်ခဲ့မှုဟာမအောင်မြင်ဖြစ်သွားခဲ့ပုံရတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားပူးတွဲစီဦးစီးချုပ်အဖွဲ့ကအဲ့ဒီပြစ်လွတ်မှုနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြထားခြင်းမရှိပါဘူး။ဒီဒုံးကျည်ပြစ်လွတ်မှုဟာမြောက်ကိုရီးယားနိုင်ငံတီထောင်သူကင်မီလ်ဆွန်းရဲ့105နှစ်မြောက်မွေးနေ့အထိမ်းအမှတ်အဖြစ်ပျုံယမ်းမြို့တော်မှာကြီးကျယ်တဲ့ဆေးရပြခန္ဓာပြုလုပ်ခဲ့ပြီးတရက်မပြည့်ခင်မှာအခုလိုဒုံးကျည်စမ်းသပ်ပြစ်လို့မှုပြစ်လို့ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ဆွေရဘက်ကတော့ချက်ချင်းတုံ့ပြန်ပြောကြားမှုတစုံတရာမရှိသေးပါဘူးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအနေနဲ့နျူကလ িয়ার လက်နက်မပြုတ်လို့အောင်ဆွဲဆောင်နိုင်ဖို့အတွက်အမေရိကန်ဆွေရဟာထိရောက်တဲ့နိုင်ငံတကာသဏ္ဍာန်ရေးထိုးစစ်ကိုလှုပ်ဆောင်နေခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကအဲ့ဒီစမ်းသပ်ပြစ်လို့မှုပြစ်လို့ပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စု Pacific စစ်ဌာနချုပ်ကထင်ရှားချက်တွေဆောင်ထုတ်ပြန်ရမှာဒုံးကျည်ပြစ်လို့ပြီးချက်ချင်းပဲပောက်ကွဲပျက်စီးသွားတယ်လို့ဆိုပါတယ်ဒုံးကျည်အမျိုးအစားကိုတော့စမ်းသပ်နေစေဖြစ်တယ်လို့ဆိုပါတယ်လုံခြုံရေးထင်းထင်းနိုင်ဖို့အတွက်အမေရိကန်ဆိုရဟာမဟာမိတ်နိုင်ငံတွေအထူးသဖြင့်တောင်ကိုရီးယားဂျပန်တို့နဲ့အနီးကလှုပ်ဆောင်နေတယ်ဆိုတာကိုလည်းကြေညာချက်မှာထပ်မံဖော်ပြထားပါတယ်ရန်ကုန်မြို့တွင်ပြေးဆွဲနေတဲ့ YBS ရင်လိုင်းတွေတိုးချဲ့တဲ့အနေနဲ့ဘတ်စကားအစီရေ1000ကျော်ဝယ်ယူဖို့တရုတ်နိုင်ငံယူတုံးကုမ္ပဏီနဲ့ AP လ17ရက်နေ့ကသဘောတူလက်မှတ်ရေးထိုးလိုက်ကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရကကျင်ညာပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းကခီးစဲပို့ဆောင်ရေးကဏ္ဍမှာလိုအပ်ချက်တွေရှိနေတဲ့အတွက်ဒီအစိုးရနဲ့ညှိနှိုင်းပြီးအခုလိုဝယ်ယူတာဖြစ်တယ်လို့ဆိုပါတယ်ဒီကနေ့တင်းငွေတွေနေ့ဟာမဟာတကြံနောက်ဆုံးနေ့ဖြစ်တဲ့တကြံအတက်နေ့ဖြစ်ပါတယ်မြန်မာနိုင်ငံတဝန်းရေကစားကြသူတွေနောက်ဆုံးအနေနဲ့အစွမ်းကုန်ပြောင်းမြူကြမယ်နေ့လည်းဖြစ်ပါတယ်ဒီနေ့မှာတကြံတွင်းပုံတိုင်းကြောင့်အပူဒဏ်ကိုသိမခံစားကြရသလိုတချို့ဒေသတွေမှာမိုးရွာသွန်းပြီးလေပြင်းတိုက်ခတ်မှုတန်ခံရတာမျိုးအဆောက်အဦတွေပျက်စီးခဲ့ပါတယ်။တကြံအတွင်းမှာထိခိုက်ဒဏ်ရာသေဆုံးမှုတွေလည်းရှိခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်
။ကျေးဇူးပါရှင်။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကတော့ဒေါခင်မြို့တက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါ။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။တကြံကာလသောရရှင်နေ့
ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.